မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ28ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25ရုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရိုင်းနဲ့ကျမအနောင်လောက်တို့ပြောပြမှာပါ။ဆိုမာလီယာနိုင်ငံမိုဂါဒီရှုအနောက်တောင်ပိုင်းကလူရှုပ်တဲ့လမ်းစုံတစ်ခုမှာကားတစ်စင်းဘုံခွဲတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ60ကျော်ရှိနေပြီးတော့ဒဏ်ရာသူ90ကျော်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါကြိုမှာတက်ရှိတွေရှိမှရှိနောက်နေတဲ့သွားပြီးတော့စူးစမ်းမဲ့ Mars 2020 Rover ယာဉ်ကို American အာကသစူးစမ်းလေ့လာရေး Agency ကလူရုကိုချပြလိုက်ပါတယ်။ကုလသမဂ္ဂလုပ်ငန်းတွေလက်ပတ်ဖို့တောက်ကြတဲ့ကအတည်ပြုလိုက်တဲ့ဒေါ်လာ3ဘီလီယံကျော်ထဲမှာပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနဲ့ဆီးရီးယားနိုင်ငံတွေကျူးလွန်ထားတဲ့ဆေးရာစုမှုတွေစုံစမ်းဖို့အသုံးစိတ်တွေပါဝင်လာပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်မှာလူခွေချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ပြစ်ဒဏ်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂကချမှတ်လိုက်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာအခြေအနေမှာတော့မကြခင်ရပ်ပိုင်းမှာပဲကုံဆုံးတော့မယ်2019ခုနှစ်အတွက်မြန်မာနိုင်ငံအပေါ်မှာအစိုးရရဲ့သုံးသပ်ချက်ဘယ်လိုရှိပါသလဲ
ဒီလိုဆိုလိုတာဒီဇင်ဘာ2019ဖြစ်စီကိုကျွန်တော်ကြည့်တော့ဟိုနိုင်ငံရဲ့ရမှာလဲဒီအစိုးရအနေနဲ့လဲဒီလိုထုတ်ပေါ်တူဖြစ်ခဲ့ရတယ်လားအများကြီးတွေ့ရ
တယ်တိုင်းသားလူငယ်တချို့ရဲ့သုံးသပ်ချက်အမြင်မကြခင်နားဆင်ရပါမယ်နောက်ထိုင်းနိုင်ငံမှာရွှေပြောင်းလူသမားတရားကျော်ပြန်ပြီးတော့နေနေပေးပါတယ်ဒီလိုသတင်းတွေမကြခင်နားဆင်ရမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအနောက်တောင်ဘက်ကလူရှုပ်တဲ့အလန်းဆုံးတစ်ခုမှာကားတစ်စင်းနဲ့ဘုံခွဲတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ86ယောက်ထပ်မံရှိနေပြီးတော့တရားရသူ90ကျော်ရှိတယ်လို့မိုဂါဒီရှုမြို့ကအက်ဒမင်လူနာသတင်းဌာနကပြောပါရယ်တေဆုံးသူတွေတိုးလာနေတဲ့အတွက်တေဆုံးသူတွေဒီထက်မကတိုးလာမဲ့ပုံလဲရှိနေပါဗျ။အက်ဖ်ကိုယုံမြို့ကလာတဲ့ကားတွေအတွင်ထွက်လုတဲ့လမ်းဆောင်ကလုံခြုံရေးဂိတ်အနီးမှာကားတစ်စင်းကိုဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့လူတွေကပြောပါရယ်။အခုပောက်ကွဲသွားတဲ့ကားက truck ကားတစ်စင်းဖြစ်တယ်လို့လည်းတာဝန်ရှိသူတယောက်ကအတည်ပြုပြောဆိုပါရယ်။ပောက်ကွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့အဲ့ဒီ truck ကကားတွေကိုလမ်းကြီးကောက်တဲ့ဂိတ်ကိုဥတီတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းအစိုးရကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဖော်ပြထားတာပါ။အခင်ဖြစ်တဲ့နေရာတစ်ခုလုံးမှာတေဆုံးသွားတဲ့လူတွေရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေပြန့်ကျဲနေတာကိုတွေ့ခဲ့ရတယ်လို့လည်းမျက်မြင်သူက VOA ကိုပြောပါတယ်။ဒီတက်ခတ်မှုတဲ့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာတော့မရှိသေးပါဘူး။ဒါပေမဲ့လည်း Al Qaeda အကြမ်းဖက်အုပ်စုနဲ့ဆက်ဆက်နေတဲ့ Al Shabaab အဖွဲ့ကတော့အလားတူတက်ခတ်မှုမျိုးတွေအရင်ကလုပ်ခဲ့ဖူးပါတယ်။
မေဂန်ပြည်တော်စုဟဝိုင်ပြည်နယ်ကဝိုင်ကျွန်းရဲ့ဒီတောင်ထိပ်မှာရဟတ်ရင်တစဉ်ပြတ်ကျခဲ့ပြီးတဲ့နောက်ရုပ်လောင်း6လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောလိုက်ပါတယ်။နောက်ဆုံးကျန်တဲ့လူတစ်ယောက်ကိုရှာမတွေ့သေးပေမဲ့အသက်ရှင်နေသူတစ်ယောက်မှရှိမဲ့အရေးလက္ခဏာမျိုးမတွေ့ရဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်။ရာဇီလူအခြေအနေပေါ်မှာမူတည်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေကိုစနေနေ့မနက်ပိုင်းမှာလုပ်သွားမယ်လို့လည်းပြောပါတယ်။တည်ဆုံသွားတဲ့သူတွေရဲ့မိသားစုဝင်တွေကိုအကြောင်းကြားထားပေမဲ့ဒီလူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိဘူးလို့အာနာပိုင်တွေကပြောပါတယ်။ဒီဟဲရင်ဟာဟဝိုင်ပြည်နယ်ကဒီကြောက်ဆောင်ကြောက်ကပားတွေထူထပ်ပြီးတော့ကိုင်ဝရန်တလျှောက်မှာဒီကြာသပတေးနေ့ကပြန်သန်းစင်မှာပြတ်ကျသွားခဲ့တာဖြစ်ပါတယ်။အဲ့ဒီဟဲရင်ပေါ်မှာမိသားစုနှစ်စုကခီးတဲ့6ယောက်နဲ့အတူဟဲရင်မောင်းသူတို့လည်းပါဝင်ပြီးတော့သူတို့ဟာကဝိုင်ကျွန်းကနာပါလီကမ်းကြီးတလျှောက်ကိုဟဲရင်နဲ့လက်လက်ကြည့်ရှုစင်မှာပြတ်ကျခဲ့တာပါ။ဒီတဲ့ကနှစ်ယောက်ဟာအသက်မပြည့်သေးတဲ့လူငယ်နှစ်ယောက်ဖြစ်တယ်လို့ကန်ဒီဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီရဟယဟာသတ်မှတ်ထားတဲ့အချိန်ထက်နိုင်ဝတ်နောက်ကျတာကြောင့်ရဟယကုမ္ပဏီကကန်ဒီဆောင်တပ်ဖွဲ့ကိုကြာသပတေးနေ့ညနေ6နာရီမှာဆက်သွယ်ခဲ့တယ်လို့အမေရိကန်အာဏာပိုင်ကပြောပါတယ်။မဆောက်တဲ့တောင်နေရန်ကြောက်ကပားတွေမှုံဝါနေတဲ့ပတ်ဝန်းကျင်အနေထားပင်လယ်ပြင်မှာလိုင်းထန်တဲ့အခြေအနေတွေအပြင်မိုးရွာသွန်းမှုတွေကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေရတယ်လို့လည်းကန်ဒီဆောင်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
အင်္ဂါကြိုပေါ်မှာတက်ရှိတွေရှိမရှိနောက်နှစ်ထပ်သွားပြီးတော့စူးစမ်းမဲ့ Mars 2020 Rover ယာဉ်ကို American အာကသစူးစမ်းလေ့လာရေး Agency NASA ကအပြေတန်နိုင်တော့မှာပါ။အင်္ဂါကြိုပေါ်ကိုလူသားတွေစီလို့ဖို့ NASA ကစီစဉ်နေတဲ့အတွက်ကြိုပေါ်ကမြေပြင်အနေအထားတွေကိုလေ့လာစူးစမ်းမှာပါ။ Mars 2020 Rover ယာဉ်ကို NASA ကမနေ့တောက်ကြနေမှာပြသခဲ့ပါတယ်။ဒီရင်ရဲ့တရားဝင်နာမည်ကိုတော့နောက်နှစ်အစောပိုင်းမှာရွေးချယ်ကြမှာဖြစ်ပါတယ်။လာမယ့် February လမှာတော့ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center ကို Mars 2020 Rover ယာဉ်အစိတ်အပိုင်း င်း၃ခုစလုံးကိုပေးဖို့သွားမှာဖြစ်ပြီးတော့အဲ့ဒီရောက်မှအပြည့်တက်ဆင်ကြမှာဖြစ်ပါတယ်။နယူးယောက်ကမဟန်တန်ကျက်ွက်ထက်ကြီးတဲ့အင်္ဂါချိုဘော်ကရေခမ်းနေတဲ့ရေကန်ကြီးရဲ့ဂျိုင်းကြီးတဲ့ကိုဘိန်းလေးလုံးပါတဲ့အင်စီကအရွယ်ဒီရင်ကလေးကိုလာမဲ့ဇူလိုင်လမှာဆီလို့မှာဖြစ်ပါတယ်။နှစ်ပေါင်း၃.၅ဘီလီယံဝန်းကျင်တက်တန်းရှိနေပြီဖြစ်တဲ့အင်္ဂါချိုဘော်ကအဲ့ဒီဂျိုင်းကြီးထက်ကနေမြေနမူနာတွေနဲ့တက်ရှိတွေရှိမရှိဆိုတဲ့သက်သေအထောက်အထားတွေကိုစုဆောင်းနိုင်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကမျှော်လင့်နေတာပါ။အင်္ဂါချိုကရလာမဲ့သူ့တည်တနာပြုချက်တွေဟာအနာဂတ်မှာအင်္ဂါချိုဘော်လူတွေခြေချနိုင်ဖို့နဲ့အဲ့ဒီမှာအောက်ဆီဂျင်တန်းကိုတွေထုတ်လုပ်နိုင်ရေးအတွက်သိပ္ပံအရေးပါတယ်လို့လည်း NASA တာဝန်ရှိသူတူကပြောပါတယ်။ Mars 2020 Rover ရေမှမှာတော့အင်္ဂါချိုဘော်မှာပြန့်နှံ့နေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းကိုတွေကိုအောက်ဆီဂျင်တန်းကိုအဖြစ်ပြောင်းလဲပေးမဲ့ပစ္စည်းကိရိယာတွေကိုလည်းတည်ဆောင်သွားမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်တွေကတိုက်ခိုက်ခဲ့တာကြောင့်အာဖဂန်စစ်သား10ယောက်ထပ်မနေသေးဆုံးပြီးတော့4ယောက်ထဏ်ရသွားခဲ့ပါတယ်။ဟာမန်ပြည်နယ်မှာစနေနေ့မနက်လင်းအားကြီးအချိန်မှာတာလီဘန်တွေကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်အာဖဂန်စစ်တပ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်စစ်တပ်ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဟာမန်ပြည်နယ်နေရာအများစုကိုတာလီဘန်တွေကထိန်းချုပ်ထားတာပါ။တာလီဘန်တွေဟာဆန်ကင်းခရိုင်တဲကဒီစစ်အခြေစိုက်စခန်းကိုဝင်စီးခဲ့မှာလက်ပြဘုံနဲ့ပြစ်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြည်နယ်အစိုးရပြောခွင့်ရအိုမာဇွားကဗီဒီယိုကိုပြောပါရယ်အပြန်အလှန်ပြစ်ခတ်မှုတွေနိုင်တော်ကြဖြစ်ပွားခဲ့ပြီးနှစ်ဖက်စလုံးမှာထိခိုက်သေးဆုံးမှုတွေရှိတယ်လို့သူကပြောပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ဒါပေမဲ့တာလီဘန်တွေဘက်ကဒီတိုက်ခိုက်မှုတွေမှာအာဖဂန်စစ်သား18ယောက်သေးဆုံးပြီးတော့6ယောက်ဒဏ်ရာရခဲ့တယ်လို့အမည်ဖော်လိုတဲ့အာဖဂန်အာဏာပိုင်တယောက်က VOA ကိုပြောပါရယ်ဒီသက္ကံသတင်းတွေမှာတော့အာဖဂန်တွေဟာအဲ့ဒီစစ်ချေစခန်းကိုရောက်ဖို့အတွက်လိုင်ကောင်းတွေတူးပြီးတော့လာခဲ့တာဖြစ်တယ်လို့လည်းပြောပါရယ်တာလီဘန်ပြောခွင့်ရကတော့သူတို့တာလီဘန်တိုက်ခိုက်ရေးသမားတွေကဒီအာဖဂန်စစ်ခန်းကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်အာဖဂန်တပ်ဖွဲ့ဝင်26ယောက်သေဆုံးသွားတယ်လို့ကြေညာချက်ထုတ်ထားပါတယ်။ဒါပေမဲ့လည်းဒီတာလီဘန်တွေရဲ့ပြောကြားချက်တွေဟာမကြာခဏဆိုလို့ခြေကားပြောဆိုတာတွေလုပ်လို့ရှိပါတယ်ခင်ဗျာ။
New American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုလသမဂ္ဂလုပ်ငန်းတွေလက်ပတ်ဖို့တောက်ကြနေကအတည်ပြုလိုက်တဲ့ဒေါ်လာ 3.3 ဘီလီယံကျော်ထဲမှာပထမဆုံးအကြိမ်အဖြစ်နဲ့မြန်မာနဲ့ဆီးရီးယားနိုင်ငံတွေကကျူးလွန်ခဲ့တဲ့ဆေးရာဇဝမှုတွေကိုစုံစမ်းဖို့အသုံးစရိတ်တွေပါဝင်လာပါတယ်။ဒီပမာဏဟာ2019ခုနှစ်မှာအမေရိကန်ဒေါ်လာ 2.9 ဘီလီယံသုံးစွဲခဲ့တာထက်အနည်းငယ်တိုးလာတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကိုလုပ်ငန်းတာဝန်တွေပို့ပေးအပ်တာကြောင့်ရောငွေကြေးဖောင်းပေါက်မှုနဲ့ငွေလဲနှုန်းအပြောင်းလဲတွေရှိခဲ့တဲ့အတွက်ကြောင့်မှလာမယ့်နှစ်အတွက်ဘဏ္ဍာငွေတွေကိုအခုလိုအနည်းငယ်တိုးပေးလိုက်တာဖြစ်တယ်လို့တန်တမန်တွေကပြောပါတယ်။ဒီလုပ်ငန်းတာဝန်တွေထဲမှာရီမင်နိုင်ငံထဲကအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့ဟေဒီနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေမှာကူညီဖို့2011ခုနှစ်ပြည်တွင်းစစ်ပွဲနောက်ပိုင်းပေါ်ပေါက်လာတဲ့ဆီးရီးယားနိုင်ငံတွင်းကစစ်အရာစုမှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့2019ခုနှစ်နောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုစုံစမ်းဖို့လည်းပါဝင်ပါတယ်။မြန်မာနဲ့ဆီးရီးယားနိုင်ငံအတွက်အသုံးစရိတ်တွေကိုတော့အရင်တုန်းကတော့တီချာချပေးတာဖြစ်ပေမဲ့လည်းခုတစ်ချိန်မှာတော့အဖွဲ့ဝင်နိုင်ငံ193နိုင်ငံတို့ကသတ်မှတ်ချက်အတိုင်းထည့်ဝင်ကြတဲ့2020ခုနှစ်အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂအတွင်းမှချုံကတပောင်းလည်းရရှိတာဖြစ်တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပါဘူး
။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့သူတွေဟာဒီနေ့မှာတော့ဇီးဝယ်စင်တာတွေမှာဆန္ဒပြခဲ့ကြပြီးတော့တရုတ်ပြည်မကြီးကကုန်းတွေကိုဟောင်ကောင်ကနေထွက်သွားဖို့တောင်းဆိုခဲ့ကြပါတယ်။ဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေလည်းထိတိုက်တွေ့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်အစိုးရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မကြီးနဲ့ထိဆက်နေတဲ့ဒီရှန်ရွှေအရက်မှာစီးပွားရေးလုပ်ငန်းတွေကိုအနောက်ဆက်ဖြစ်အောင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူ100လောက်ဟာဇီးဝယ်ဆန္ဒလည်းကနေဖြတ်ပြီးတော့ဟောင်ကောင်လွတ်မြောက်ရေးကြွေးကြော်သံတွေတရုတ်ပြည်မကြီးကိုပြန်ထွက်သွားဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ရဲဝဝထားရဲတပ်ဖွဲ့တွေကဒီနမဒုတ်တွေနဲ့ဆန္ဒပြတဲ့သူတွေကိုရိုက်နှက်နှိမ်နှင်းခဲ့ပြီးတော့တချို့ကိုလည်းလက်ထိတ်ခတ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်တရုတ်နိုင်ငံပြည်မကြီးကိုတရားခဏ်လွှဲပြောင်းပေးရေးဥပဒေချမ်းကြောင့်ဟောင်ကောင်မှာဖိခဲ့တဲ့ဂျွန်လာကစတင်ပြီးတော့ဆန္ဒပြတာတွေဖြစ်လာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွေလုပ်ဖို့နဲ့တခြားနှိမ့်နာမှုတွေကိုလိုက်ရောပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံကဝကျင်ဟောင်းတယောက်ကိုဒေါ်လာတန်ပေါင်းများစွာအကျင့်ပြချဆမှုနဲ့ဗီယက်နမ်တရားရုံးတစ်ခုကထောင်နှံတက်တက်ပြစ်ဒဏ်ပေးလိုက်ပါတယ်။ဒီအကျင့်ပြချဆမှုနဲ့ပတ်သက်ပြီးတော့အခြားဝန်ကြီးတူအပြင်ဒါဇင်နဲ့ချီတဲ့အရာရှိတွေကိုလည်းနှစ်ရှည်ထောင်နှံအပြစ်ပေးခဲ့တယ်လို့အစိုးရပိုင်းသတင်းတရားကဖော်ပြပါတယ်။သတင်းနဲ့ဆက်သွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားခဲ့တဲ့ငူယန်ဘက်ဆွန်ဟာအစိုးရပိုင်းမိုဘီဖုန်းဒီဂျစ်တယ်ရုပ်သံလိုင်းနဲ့ပတ်သက်ပြီးတော့ဒေါ်လာ3တန်လက်ယူမှုနဲ့ဆွဆွဲခံထားတာပါ။စစ်အရာရှိဟောင်းတူလည်းဖြစ်တဲ့ဝန်ကြီးဟောင်းဆွန်ဟာ Audio Visual Global AVG Company ကဝယ်ယူထားတဲ့ share 65ရာခိုင်နှုန်းရဲ့ဆဲစနေပါဖြစ်တဲ့ဒေါ်လာ383တန်းကိုလွှဲပြောင်းပေးဖို့အမိန့်ပေးခဲ့တယ်လို့အစိုးရပိုင်းသတင်းဌာန VTV ကပြောပါတယ်။ဝန်ကြီးဟောင်းဆွန်ကိုလက်ယူမှုနဲ့ထောင်နှံတက်ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ပြည်သူ့ဘဏ္ဍာငွေရင်းနှီးမြှုပ်နှံမှုဥပဒေချုပ်ဖောက်မှုနဲ့လည်းထောင်နှံ16နှစ်ချမှတ်လိုက်တာပါ။ဆွန်အနားယူသွားတဲ့အချိန်မှာဝန်ကြီးရာထူးတက်လာတဲ့သူ့ရဲ့ဒုလက်ထောက်ဝန်ကြီးဟောင်းသူရွန်မင်းတူကလည်းအလားတူပြစ်မှုတွေနဲ့ပဲထောင်နှံဆယ်လေးနှစ်ပြစ်ဒဏ်ပေးလိုက်တာပါ။မိုဘီဖုန်းရဲ့ဥက္ကဋ္ဌဟောင်းလီနမ်တရာနဲ့ဒုအရာရှိဟောင်းကိုဒူဒိုက်တို့ကိုလည်းလက်ပေးမှုနဲ့ထောင်နှံ23နှစ်နဲ့ဆယ်လေးနှစ်စီအတီးတီးပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းမှာဆိုင်မျိုးကနိုင်ငံတွင်းမှာမနစ်ကပိတ်မိနေခဲ့တဲ့တောဘက်လူငယ်ဘောလုံးသင်းကိုကယ်တင်တဲ့နေရာမှာပါဝင်ခဲ့တဲ့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တယောက်ဟာဒီကဲသေးလုပ်ငန်းတွေမှာရခဲ့တဲ့သွေးစိတ်တင့်တဲ့ယောဂါကြောင့်သေဆုံးသွားတယ်လို့ထိုင်းတော်ဝင်ရေတက်ကပြောလိုက်ပါတယ်။ထိုင်းရေတက်ထူးတက်ဖွဲ့ဝင်ဘေယုတ်ပတ်ဘာရာဟာစေကူသားမှုခံယူခဲ့ပြီးမဲ့လည်းဒီယောဂါပုတ်ဟာသွေးထဲကိုဝင်ပြီးတော့သွေးစိတ်တင့်ပြီးအခြေအနေပူဆိုးလာခဲ့တယ်လို့ထိုင်းရေတက်ထူးတက်ဖွဲ့ရဲ့တက်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။အခုလိုသေဆုံးသွားတဲ့အတွက်သူဟာလူတော်များများစိတ်ဝင်စားနေအောင်စိုက်ဆောင်ကြည့်ခဲ့တဲ့ဒီကဲသေးအတွေ့သေဆုံးခဲ့တဲ့ဒုတိယမြောက်ရေတက်ထူးတက်ဖွဲ့ဝင်ဖြစ်ပါတယ်။အဲဒီကဲသေးအတွင်းမှာထိုင်းရေတပ်အထူးတပ်ဖွဲ့ရဲ့ဒုတိယတပ်မူဆမန်ဂွန်နန်ဟာလည်းလိုင်ကူအတွင်းမှာအောက်ဆီဂျင်ဘူးတွေကိုထားနေတော့မှာတည်ဆုံသွားခဲ့ပါတယ်။ထိုင်းနိုင်ငံကတောဝက်လူငယ်ဘောလုံးသင်းဟာအဲဒီလိုင်ကူအတွင်းကိုသွားရောက်ဆင်ရုတ်တရက်မိုးရွာပြီးတောင်ကျရေတွေကျလာခဲ့တာကြောင့်ဒီလိုင်ကူအတွင်းမှာပြီးခဲ့တဲ့နှစ်ဇွန်နဲ့ဇူလိုင်လကြားမှာနှစ်ပတ်ကြာပိတ်မိနေခဲ့တာဖြစ်ပါတယ်။ပကဘာရာရဲ့ရုပ်လောင်းကိုတော့ထိုင်းနိုင်ငံတောင်ပိုင်းကစက်တုံးခရိုင်ကတလုဆင်မိုစလင်ဘလီမာတောက်ချာနေကမြုပ်နှံခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ခင်ဗျာ
။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေပေါ်ပြင်းပြင်းထန်ထန်ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂကချမှတ်လိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တုန်းကမဲခွဲခဲ့တဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံဘက်ကပယ်ချခဲ့ပါတယ်။အပြည့်အစုံကိုကိုအောင်လွင်ဦးပြောပြပေးပါရှင်
။မြန်မာနိုင်ငံကတိုင်းဒေသတွေသားတွေမှာတပ်ဖြတ်မှုအာဏာပြချင်းမှုဥပဒေမဲ့ဖန်ဆင်းမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်ကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အပေါ်အပြင်းထန်ပြစ်ဒဏ်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်တည်ပြုလိုက်တာပါ
။ The result of the vote is as follows. In favor 134, against 9, abstentions 28.
ဆုံးဖြတ်ချက်ကိုထောက်ခံမဲ134မဲ၊ကန့်ကွက်မဲ9မဲ၊ကြားနေမဲ28မဲနဲ့တခဲနဲ့တည်ပြုလိုက်တဲ့အကြောင်းထွေထွေညီလာခံဥက္ကဋ္ဌတီချန်နီမိုဟာမက်ဘန်တွေကကြေညာလိုက်တာပါ။ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာနောက်ဆက်တွဲအရေးယူဆောင်ရွက်တာမျိုးမရှိပေမဲ့အဖွဲ့ဝင်193နိုင်ငံကြားဆုံးဖြတ်ချက်ဖြစ်တဲ့အတွက်နိုင်ငံတကာရဲ့သဘောထားကိုထင်ရှားနေပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်တူဆွမ်းကတော့အဖွဲ့ဝင်နိုင်ငံတနင်္ဂနွေပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ်
။ The draft resolution clearly did not attempt in good faith to find a peaceful and feasible solution to the complex situation of Rakhine State.
ဆုံးဖြတ်ချက်မူကြားဟာရခိုင်ပြည်နယ်ကရှုပ်ထွေးတဲ့အခြေအနေအတွက်ငင်းငင်းငင်းငင်းနဲ့ထင်သာမြင်သာအဖြစ်ရှာနိုင်အောင်စိတ်ကောင်းစေနာနဲ့ကြိုးပမ်းမှုမဟုတ်တာထင်ရှားပါတယ်။ဒီပြင်ကအခြေအနေတွေကိုအတိမတ်ပြုလက်ခံမှုပြက်ကွက်ခဲ့သလိုတိုင်းပြည်လွတ်လပ်ရေးအကြိမ်ကနေအရေးအစိုးရအထိခြံထားခဲ့တဲ့စိန်ခေါ်မှုတွေကိုပြည်ပြည်ဝဝနဲ့ရေရှိအဖြစ်ရှာဖို့အစိုးရနဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေအပေါ်အတိမတ်ပြုဖို့လည်းပြက်ကွက်ခဲ့ပါတယ
်။2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရင်ဂျာဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ကြကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာသံဝန်ကဆွဆွဲထားတာပါမြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလို နိုင်ငံတကာဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ရေးယူတာစုံစမ်းနေတာရှိတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ရိုဟင်ဂျာတွေပါဝင်မြန်မာနိုင်ငံကလူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လည်းထွေထွေညီလာခံကစိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။မြန်မာသံတမကြီးဦးအောင်သူစွန်းကတော့ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာအကျိုးထက်အပြစ်ကပိုများမယ်ဆိုပြီးမဲခွဲမဆုံးဖြတ်ခင်မှာပဲတတိပေးခဲ့ပါတယ်
။ The draft resolution as it stands will sow seeds of mistrust and will create further polarization of different communities in the region.
လက်ရှိမူကြမ်းအစ်စ်မှာပဲရှိနေသေးတဲ့ဆုံးဖြတ်ချက်ကြောင့်အယုံချိမှုတွေအမြင့်တွယ်လာမှာဖြစ်သလိုဒေသတွင်းကမတူကွဲပြားတဲ့လူတိုင်းဝန်ကြားကွာဟချက်တွေလည်းပိုကြီးထွားလာပါလိမ့်မယ်။ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနဲ့သဟာဇာတာအခြေအနေတွေဟာထိလွယ်ရှလွယ်ဖြစ်နေချိန်မှာလွတ်လပ်ခွင့်အတွက်ကြိုးပမ်းမှုတွေကိုလည်းထိခိုက်လာနိုင်ပါတယ်
။ကုလသမဂ္ဂထရီညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာတော့မြန်မာနိုင်ငံကလက်နက်ကန်ပိပကတ်တွေကိုရပ်ဆိုင်းဖို့လူညွန်ရေးတပ်ဖွဲ့တွေအနေနဲ့အများပြည်သူကိုအကာအကွယ်ပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိအမြန်ဆုံးကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂထရီညီလာခံမှာပဲမြန်မာနိုင်ငံကလက်နက်ကန်ပိပကတ်တွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းဖော်ထုတ်တဲ့လုပ်ငန်းတွေကိုဗန်နာရေးအရာထောက်ပံ့ဖို့လဲဆုံးဖြတ်ခဲ့တာပါ2020ပြည့်ဗန်နာနှစ်မှာကုလသမဂ္ဂသုံးစည်းအဖြစ်ဒေါ်လာ 3.39 ဘီလီယံသတ်မှတ်ရမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့သုံးစွဲသွားဖို့လဲပထမဆုံးအကြိမ်ဖြစ်ထရီညီလာခံကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒါမဲ့2020အတွက်အတိုင်းရင်းသားပြည်သူလူထုရဲ့မျှော်လင့်ချက်သဘောထားတွေကိုလည်းတင်ဆက်ပေးခြင်းပါတယ်။ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ NND အစိုးရအနေနဲ့2019ခုနှစ်အတွင်းမှာတိုင်းရင်းသားပြည်သူတွေအပေါ်မှာတာဝန်ပြက်ကွက်ခဲ့တာမျက်ကွယ်ပြုမှုတွေဖြစ်ခဲ့တာတွေကိုသင်ခန်းစာယူပြီးတော့လာမယ့်2020မှာတော့အထူးသဖြင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်ဆိုရင်နိုင်ငံအနာဂတ်အတွက်အလားအလာကောင်းနေရနိုင်မယ်လို့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တချို့ကမျှော်လင့်ပါတယ်။မကြခင်ရက်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကူးချိန်ရောက်တော့မှဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်မီးငြိမ်းရေးငြိမ်းချမ်းရေးမျှော်လင့်ချက်ကတော့မှေးမိန်နေစေပဲလို့တိုင်းရင်းသားလူငယ်တွေကပြောပါတယ်။2019ခုနှစ်အထက်မှာမြန်မာနိုင်ငံအပေါ်အစိုးရရဲ့တုံ့သက်ချက်ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေဘလောက်များခီးပောက်ခဲ့ပါသလဲလာမယ့်2020နှစ်တင်မှာမြန်မာပြည်ကြီးငြိမ်းချမ်းနိုင်မှုရှေ့ဆက်ဘာတွေလုပ်ဖို့လိုနေသေးသလဲဆိုတာတွေကိုတိုင်းရင်းသားလူငယ်တချို့ရဲ့သုံးသက်ချက်အမြင်စုစည်းတင်ပြထားတာနားဆင်ပါရှင်2019နှစ်စန်းပိုင်းကလေးကနေစလို့မြန်မာနိုင်ငံတဝန်းအထူးသဖြင့်ရခိုင်ရှမ်းမြောက်နဲ့ကချင်ပြည်နယ်ချင်းပြည်နယ်စတဲ့တိုင်းရင်းသားဒေသတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေပါဒီလိုမျိုးတင်းမာနေစေစီးရဲပရိပခါတွေရောပါစေရေးပြည်တွင်းစစ်မီးငြိမ်းရေးနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစေရေးကြိုးပမ်းမှုတွေကတော့ယုံကြည်မှုတည်ဆောက်နိုင်ခြင်းမရှိဘဲစိန်ခေါ်မှုတွေရှိနေစေမှုငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်တန့်နေခဲ့ရတာပါဒီလိုမျိုး2019ခုနှစ်အတွင်းမှာကြုံခဲ့ရတဲ့တိုင်းပြည်အတွင်းနိုင်ငံရေးစိန်ခေါ်မှုတွေစီးရေးပဋိပက္ခတွေစီးပွားရေးအကျပ်အတည်းတွေစတဲ့လူမှုကြုံနေရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီး2020မှာတိုင်းရင်းသားပြည်သူလူထုရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်ပါလို့တိုင်းရင်းသားလူငယ်တချို့ကတိုက်တွန်းပါတယ်2019ခုနှစ်အတွင်းကယင်းဒီလူထုကယင်းဒီလူငယ်တွေကြားပြည်내အစိုးရနဲ့အတိုက်ခံတွေများစွာဖြစ်ခဲ့ရတဲ့ကြားပြည်내ကကယင်းဒီပြည်တောင်သူလယ်သမားဥက္ကဋ္ဌခူးသူတွေကတော့လူမှုပေါ်မျက်ကွယ်ပြုမှုတွေပေါ်မှာသင်ခန်းစာယူပေးပါလို့ဆိုပါတယ်
ဆိုလည်းတော့ဘယ်ကောဖြစ်ဖြစ်ခဲ့တဲ့နိုင်ငံရဲ့အဖြစ်ပြည့်တွေရောဒီလူမှုရဲ့အဖြစ်ပြည့်တွေရောနိုင်ငံကလည်းတရားစွဲဆိုလာတဲ့ပုံမှန်များဖြစ်ခဲ့တဲ့အတ္တဟာတွေကိုဆိုလိုတာကဒီဇင်ဘာ2019ဖြစ်စီကိုကျွန်တော်ကြည့်တော့ဟိုနိုင်ငံရဲ့အရမှာလဲ LD အစိုးရအနေနဲ့လဲဒီလူထုအပေါ်တော်ဖြစ်ခဲ့ရတယ်လဲအများကြီးတွေ့ရတယ်ဒီဟာတွေကိုတိကျစွာယူပြီးတော့ဒီလူထုတွေကိုမျက်နှာမူပြီးတော့တာဖို့ထားမယ်ဒီမှာပြလေစားကြမယ်တိုက်တာလေးကြည့်တိမှုကိုလေးစားကြမယ်ဒီတော့အဖြစ်ချက်အပြားလားနားလည်မှုတွေအပြားလားယုံကြည်မှုတွေလေးစားမှုတွေရှိလိုက်တော့ကျွန်တော်ငင်းချရင်လုံးရမလဲအများပြအထောက်အကူပြုလာမယ်လို့ကျွန်တော်
ကချင်စီမီငြင်းရင်နဲ့စစ်ပြေးဒုက္ခသည်တွေအရေးလှုပ်ရှားခဲ့တဲ့ကချင်တမျိုးသားလုံးဆိုင်ရာလူငယ်တပ်မကရဲ့ဥက္ကဋ္ဌဖြစ်သူလောင်ဆောင်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားနိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်မယ်ယုံကြည်မှုတည်ဆောက်နိုင်မယ်ဆိုရင်တော့2020အတွက်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ပါတယ်လို့မျှော်လင့်ပါတယ်
။ဆောင်းဆန်းကဒီရေကောက်ပွဲမှာဒီလိုလူထုတွေကတော့အင်မတန်မှယုံကြည်မှုပြနေပါတော့အခြေခံလူခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေဒေတာမှာမှန်တကယ်ဖြစ်ချက်ရင်ဆိုင်နေရတဲ့အခြေအနေမှန်တွေကို နိုင်ငံတော်အစိုးရအကောင်ဆောင်တွေအားလုံးစီးပွေအတွက်တင်ပြခဲ့တဲ့အရာတွေထဲမှာအမှန်တကယ်နိုင်ငံတော်အစိုးရအနေနဲ့ကတော့ဒီကျွန်တော်တို့2019ခုနှစ်မှာကမန္တလေးဆောင်ရွက်နိုင်တဲ့တောင်းယူတောင်းခမှုအဖြစ်ရှိကြတာကျွန်တော်အင်တာမအနေနဲ့ဟာကျွန်တော်သိရတာပေါ့ဗျာ။ဒါတွေလည်းဆိုရင်ကျွန်တော်တို့2019မှာနိုင်ငံတော်အစိုးရကနေတရားစွဲဆိုပြီးမှဒီလိုမျိုးလွတ်လပ်စွာထုတ်ပြောဆိုရတဲ့အရေးယူနဲ့ကွတဲ့တန်းရှိနေတာကတော့ဒီနေ့အချိန်ရှိဖြစ်နေတာပေါ့နော်အဲ့ဒါကတခုပေါ့ဒေတာခံတွေရဲ့ထုတ်ပြောဆိုမှုတွေကိုနေ့ကွအရေးယူတဲ့ဟာတွေကအထောင်ချတဲ့ဟာတွေကအင်မတန်မှဆိုးဝါးတဲ့လောက်ရက်လို့ကျွန်တော်တို့ကဒီ NLD အစိုးရဒီမိသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့ကျွန်တော်တို့ဒီရင်းချမ်းရေးဆုရှင်တဲ့ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့အစိုးရတစ်ဖက်မှာဒီလိုမျိုးတွေဖြစ်သွားဖြစ်ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ကအင်မတန်မှဝမ်းမြေနေတာပေါ့နော်ဒါကြောင့်မို့ဒီလောက်ဆောက်ထုတ်ပေါ်ပြောဆိုရေးတာထုတ်ဝယ်လှုပ်ရှားပြီပေါ့နော်ဆိုတော့ဒီလိုမျိုးငင်းချမ်းစွာလှုပ်ဆောင်မှုတွေကိုနိုင်ငံတော်အစိုးရကရုပ်ကမှုတွေကျွန်တော်တို့ကလှုပ်ဆောင်ဖို့အတွက်လည်းကျွန်တော်တို့ကဒါမျှော်လင့်ပါတယ်တော့
တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးစစ်ရေးပြိပခါတွေအတော်လေးကိုတင်းမာနေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကစစ်မီးတွေညှိမှုနောက်နှစ်တစ်ကူတိုင်းပြည်ရဲ့အနာဂတ်အတွက်အစိုးရဘက်ကလည်းအားနည်းချက်အားသာချက်တွေကိုပြန်ပြီးတော့သုံးသပ်တင်တယ်နိုင်ငံတကာဘက်ကလည်းအပြုသဘောဆောင်တဲ့ချဉ်းကပ်မှုတွေနဲ့ပံ့ပိုးတင်တယ်လို့သုံးသပ်သူကတော့ကချင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကအတွေ့အမှုကိုစောစောထုတ်ဖြစ်ပါတယ
်ဒီ2010မှာတက်လာတဲ့ဥတည်စဉ်အစိုးရနဲ့ထဲမှာကတိကပေါ့နော်ဒီမြင်းချင်းဖွဲ့ဆောင်မှုတွေကိုသူတို့ပုံစံအပြင်တစ်မျိုးနဲ့ကျူးစွာပေါ်ဆောင်တာကိုတွေ့ရတယ်အများကြီးတဲ့မျိုးနင်းကြတယ်ပေါ့လေနော်အဲဒါပေမဲ့ကောင်းတော့လာလာနဲ့အစားပြေလာခဲ့တဲ့မြင်းချင်းက2015နောက်ပိုင်း NLD အစိုးရနောက်ပိုင်းတက်လာတဲ့နောက်ပိုင်းမှာကျတော့ဒီမျိုးနင်းခါသလိုဖြစ်မလာပြည်နဲ့ပြန်ပြီးတော့မှဟိုငူးဆင်းတော့သလိုဖြစ်တာပေါ့လေနော်ဆိုတော့ဒီနေရာမှာကျွန်တော်တို့တတိပြုမိနာကတော့ဒီနိုင်ငံရေးမယုံတာမုန်းတွေကိုလေးတွေ့တယ်ပေါ့နော်ကျွန်တော်တို့မြင်းချင်းပေါ်ဆောင်နေတဲ့အနေအထားမှာမကြည်နေချက်တွေရှိနေသေးတယ်ဲဆိုတော့တိုင်းတိုင်းရေးအယူအဆတွေအကွေးတွေကအရင်ကိုများခဲ့တဲ့ခါကျတော့ဒီအကျိုးချက်တွေဒီစင်စားချက်တွေကဟိုရှိနေကြတုံးပဲဆိုတဲ့ဒီအမဲလက္ခဏာတွေပေါ့ဗျာဒီဒီလိုအကျဉ်းအကျဲတွေကိုဟိုဆောင်ကြည့်နိုင်မယ်ကောက်ဆောင်ပိုင်းတွေလိုလာမယ်ကျွန်တော်တို့အဲနောက်ပြီးတော့ဒီနေရာမှာတင်းမလို့ရဲ့အခင်းကဏ္ဍကိုလည်းပြောရှင်တာပေါ့လေနော်ဒီဖြစ်စ်ရှင်တဲ့အကုန်လုံးဖြစ်စ်ရှင်တဲ့ပုံစံမျိုးကိုဘယ်လိုဖော်ဆောင်ကြမလဲဆိုတဲ့အဲရှင်းကဲပုံမျိုးနဲ့တော်ရမယ်တို့ထင်ပါတယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအင်အားကြီးပြီးတော့မှအင်အားကြီးတဲ့အလျောက်မို့လို့ပို့ပြီးတော့မှဒီလိုပဲခွင့်အနာကိုယူထားမယ်ဆိုတဲ့စဉ်းစားချက်ကိုဖြည့်ချော်ပြီးတော့မှဒီတိုင်းသားတွေစကားလေးပဲကိုတွေဖြစ်နေအနေထားအပေါ်မှာဆက်ရှိသိခင်ပြီးတော့ဒီကနိုင်ဖို့တော့လိုတာပေါ့လေနော်
။မကြခင်ရပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကူးချိန်ရောက်တော့မှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်ပြီးငြိမ်းရေးနဲ့စစ်ပြေးဒုက္ခတွေတနေ့တခြားများပြားလာနေတဲ့အတိုင်းပြည်အနာဂတ်ပေါ်မှာတိုင်းရင်းသားပြည်သူလူထုကရတမအေးဖြစ်နေပြီးလာမယ့်2020မှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုခိုင်မာတဲ့ယုံကြည်မှုတွေနဲ့နိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင
်။တော်ရရှင်များရှင်2019နှစ်စံပိုင်းမှာပဲရခိုင်လက်နက်ကင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရဲရေးဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ကက်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရဲရေးကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်
။ဒီနေ့ညဆွေးနွေးကြမယ့်တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ထိုင်းမြန်မာဘက်မှဒီဖြစ်နေတဲ့မြန်မာအလုံသမားတွေရဲ့အခြေအနေသတင်းပေးပို့ချက်တင်ပြချင်ပါတယ်။ ထိုင်းနိုင်ငံ내ကိုတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာရွှေပြောင်းအလုသမားတရားကျော်ကိုထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းလန်းကနေမနေ့ဒီဇင်ဘာလ28ရက်နေ့ကထိုင်းဆိုရကပြည်နှင်တန်းပေးခဲ့ပါတယ်သူတို့မှာတရားဝင်အလုလုကိုင်ခွင့်တက်သေးစာရွက်စာတမ်းတွေမတူတာအထောက်ထားတွေမခိုင်လုံတာနောက်မွေးစေတဲ့ဆေးရွက်တွေကိုသုံးဆွဲတာကြောင့်ဆိုပြီးသူတို့ကိုပြည်နှင်တန်းပေးလိုက်တာပါအခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်ကိုတရားမဝင်ဝင်ရောက်လာသူတွေနဲ့စာရွက်စာတမ်းမပြည့်စုံတာတွေတရားမဝင်နေဆက်ဖြတ်ကျော်တာတွေလူကုန်ကူးခံရမှုတွေကြောင့်ဖမ်းဆီးပြီးဒီဇင်ဘာလ28ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရှေ့ပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ
်မနေ့ကတော့ကျွန်တော်တို့ဟာ28ရက်နေ့ပေါ့နော်အဲ့ဒါရောက်ကြလေက96ယောက်မေကလေး6ယောက်အလုံးပေါင်း104ယောက်ပေါ့104ယောက်မှာကျွန်တော်တို့ကတော့ဒီရောင်းမုံတဲ့လူတွေနဲ့လုံမလက်မမတူတဲ့ဟာလေလှုပ်ရှင်မတူတဲ့ဟာလေဒီအာဆီယံမှုတွေတွေအဲ့ဒါလေးပါတယ်အဓိကတော့လေ
ထိုင်းနိုင်ငံထဲမှာလည်းတရားမဝင်အလုသမားတွေဆိုင်ရွက်ဆိုင်ရမ်းမတူတဲ့အလုသမားတွေကိုလက်ခံထားတဲ့လှုပ်ရှင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေတာကြောင့်အလုရှင်တွေဘက်ကလည်းအလုသမားတွေကိုလက်မခံရတဲ့အခြေအနေမှာဖြစ်လာတယ်ဆိုပြီးဦးမိုးဝေကဆိုပါတယ်
အဲ့ဒါတော့အဓိကတော့သူတို့ရဲ့ဟိုပါပေါ့သူတို့အလုပ်သမားတွေကကျိုးစို့ဘောပေါ်မဲ့လောက်တဲ့ဟာတွေဖိတ်ဆိုးသွားတာတွေတော့ရှိတာပေါ့လေ။အဲ့ဒါလည်းပါတယ်ပြီးလို့ရှိရင်သူတို့ကလည်းတချို့ကလည်းအလုပ်လုပ်ချင်သေးတယ်ကြာထပြီးတော့လေ။ဒါမှမပြန်ချင်သေးဘူးသူ့လူတွေအများကြီးတော်တော်များများ။ဟု
တ်ကဲ့
။အဲတောင်ချိုးလုပ်ရှင်တယ်လည်းလက်ခံရဲတော့ဘူးနော်။အဲ့ဒါလည်းရှိတယ်။ခိုင်းမှလည်းကိုယ်ကလည်းရှိနေတယ်ကြင်ကြတယ်ဟာကြင်ကြတာဆိုတာအဲတိတိကျကျလုပ်နေတယ်ဆိုတော့အဲ့ဒါသူတို့ကဟိုပါပေါ့။လုပ်ချင်တာပေါ့လေ။တော့တခွေးတွေကတောင်းဝန်မယူသေးတာလေ။ကိုယ်စားဟိုကြိုင်တော့သူ့အပေးပြီးတော့ဘောမမင်းနေပြီးသားလို့ပြောကြတယ်သူပြည်စကားလေအဲ့ဒါလေးခရီးတော့ကြည့်တာဟုတ်လို့
ပြီးခဲ့တဲ့အပတ်ဒီတုန်းကတော့အထောက်ထားပြည်စုံရှိတဲ့အလုပ်သမားတချို့ကိုပြီးနေတန်းပေးခဲ့တာကြောင့်လိုအားကငွေကြေးမရလိုက်တာတွေအပါအဝင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်နိုင်ငံကူးလက်မှတ်ဗီဇာကြေးနဲ့လုပ်ငန်းခွင်ကအခွင့်အရေးတွေပါဆုံးရှုံးပြီးအနည်းဆုံး6လကနေ2နှစ်ထိပြီးနေတန်းပေးခံရတာကြောင့်နှိမ့်နာမှုတွေရှိနေကြောင်းကော့တောင်းမြို့မှာအလုပ်သမားပညာပေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင
်။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအသံအစီအစဉ်နဲ့စနေညဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။စီစဉ်နေဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအနောက်တောင်ဘက်ကလူရှုပ်တဲ့လမ်းဆောင်တစ်ခုမှာကားတစ်စင်းသုံးပြီးတော့ဘုံခွဲတက်ခဲ့တာကြောင့်တေဆုံးသူ86ဦးထက်မနည်းရှိပြီးတော့ဒဏ်ရာသူအတော်များတယ်လို့အက်ဒမင်လူနာတရင်ဌာနကပြောပါရယ်။တေဆုံးသူအယောက်90လောက်ရှိတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားတဲ့အတွက်လဲတေဆုံးသူအရေးအတွက်တိုးလာမယ်ပုံရှင်နေတာပါ။အဖကိုယိုမျိုးကလာတဲ့ကားရီအဝင်ထပ်ထုတ်တဲ့လမ်းဆောင်ကလုံခြုံရေးဂိတ်အနီးမှာကားတစ်စင်းကိုဘုံခွဲတက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေးတွေ့သူတွေကပြောပါရယ်။အခုပောက်ကွဲသွားတဲ့ကားကထရက်ကားတစ်စင်းဖြစ်တယ်လို့လည်းအရာရှိတယောက်ကပြောပါရယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်ကိုဝေကျွန်းရဲ့တောင်ထိပ်မှာရဟယင်တစဉ်ပြတ်ကျခဲ့ပြီးတဲ့နောက်ရုပ်အလောင်း6လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါရယ်။နောက်ဆုံးကျန်တဲ့လူတယောက်ကိုရှာမတွေ့သေးပေမဲ့အသက်ရှင်တဲ့သူတယောက်မှရှိမဲ့အရေးကြီးလက္ခဏာမျိုးမတွေ့ရဘူးလို့အာဏာပိုင်တွေကပြောပါရယ်။ရှာဒီဥတုအခြေအနေပေါ်မူတည်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေစနေနေ့မနက်ပိုင်းမှာလုပ်သွားမယ်လို့ပြောပါရယ်။တေဆုံသွားသူတွေရဲ့မိသားစုဝင်တွေကိုအကြောင်းကြားထားပေမဲ့လည်းအဲ့ဒီလူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိဘူးလို့အာဏာပိုင်တွေကပြောပါရယ်။အင်္ဂါကြိုပေါ်မှာတက်ရှိတွေရှိမရှိနောက်နေရက်သွားပြီးတော့စူဇန်မဲ့ Mars 2020 Rover ရှင်ကို American Agatha စူဇန်လေးလာရဲ့ Agency NASA ကအပြေးတက်နိုင်တော့မှာပါအင်္ဂါကြိုပေါ်ကိုလူသားတွေစေလို့ဖို့ NASA ကစီစဉ်နေတဲ့အတွက်ဂျိုပေါ်ကအမြင့်ပြင်းအနေထားကိုလေ့လာစူဇန်မှာလည်းဖြစ်ပါတယ် Mars 2020 Rover ရှင်ကို NASA ကမနေ့တောက်ကြနေမှာပြသခဲ့တာပါဒီရက်တရားဝင်နာမည်ကိုတော့နောက်နေ့အစောပိုင်းမှာရွေးချယ်ကြမှာလည်းဖြစ်ပါတယ်လာမယ့် February လမှာတော့ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center ကို Mars 2020 Rover ရဲ့အစိတ်ပိုင်း၃ခုစလုံးကိုပေးပို့မှာဖြစ်ပြီးအဲ့ဒီရောက်မှအပြည့်တဆင်မှလည်းဖြစ်ပါတယ
်။စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.